မလေးရှားနိုင်ငံမှာတွားရောက်အလုပ်လုပ်နေကြတဲ့ရခိုင်တိုင်းရင်းသားအများစုပါဝင်တဲ့မြန်မာရွှေ့ပြောင်းလူသမား300ကျော်ဟာနေရရင်မြန်မာနိုင်ငံကိုပြန်လာနေကြပါတယ်။ရန်စမရှိဘဲတိုက်ခိုက်ခံရတာတွေပါဝင်နိုင်ငံကူးလက်မှတ်သက်တမ်းကုန်သွားတာကြောင့်ဖမ်းဆီးခံရမယ့်အရေးစိုးရိမ်စိတ်ကြောင့်သာမကမြန်မာပြည်တွင်းမတည်မငြိမ်အခြေအနေတွေကြောင့်ပါအခုလိုနေရပြန်နေကြတာဖြစ်တယ်လို့ရွှေ့ပြောင်းလူသမားအရေးကူညီပေးနေသူတွေကပြောပါတယ်။အပြည့်အစုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးနေမြေမတီမငြိမ်ဖြစ်နေချိန်မှာပဲမလေးရှားနိုင်ငံမှာထောင်ကနန်းရှိတဲ့အစ္စလမ်ဘာသာဝင်တွေကမြန်မာအစိုးရကိုဆန္ဒပြကြသလိုမလေးရှားရောက်မြန်မာလူငယ်တချို့ဟာလည်းရန်ညှိုးရန်စားမရှိဘဲတိုက်ခိုက်မှုတွေခံခဲ့ရတာပါဒီနောက်မှာတော့နိုင်ငံကိုလက်မှတ်သက်တမ်းကုန်ဆုံးပြီးတရားမဝင်နေထိုင်အလုပ်လုပ်ကင်နေတဲ့မြန်မာတွေဟာစိုးရိမ်စိတ်တွေရှိလာပြီးအလို့သမား300ကျော်ဟာနေရပြန်ဖို့အတွက်ဆက်သွယ်လာတယ်ဆိုပြီးထိုင်းနိုင်ငံကအလို့သမားရေးလှုပ်ရှားဆောင်ရွက်နေတဲ့ AAC မဟာမိတ်အဖွဲ့ကဒါရိုက်တာဦးခိုင်ကြီးကပြောပြပါတယ
်။180ကျော်တယ်180ကျော်အလုံး300ကျော်တယ်ဝင်တာနော်။ဒီမလေးရှားလာတယ်ဆိုတာလေကျွန်တော်တို့အကူအညီတောင်းတယ်ကျွန်တော်တို့ကလည်းမြောက်ပြည်ရအဖွဲ့ကိုချိတ်ဆက်ပြီးတော့လုပ်ပေးလိုက်တာ။ကြားကအဖွဲ့ကြီးပုံသက်တာတော့အများဆုံးလူမျိုးတွေကတော့ရခိုင်နေများတယ်ဗျ။ပေပါစီးနဲ့နေကြတာသူတို့ကအခုတော့သူတို့ကနေခွင့်မရတော့ဘူး။မလေးရှားအနာပိုင်းကြီးကြီးတဲ့လူတွေကသူတို့လက်မခံတဲ့သူကသူတို့ကိုဒီကြအရေးကြီးမယ်လို့ပြောတဲ့အတွက်သူကမနေရဲပဲနဲ့သူကထွက်လာတာ။အခုကနေတက်လို့ရှိရင်ဥမာထောင်ချတာရယ်ဖြစ်မှကြောက်လို့သူကအရင်ဆုံးသူကမောင်းမထုတ်ခင်မှာသူကပြန်လာ။ဒီဒီမှာဒီရဲ့လက်ရှိအနေထားနဲ့လည်းသက်ဆိုင်တာပေါ့ဗျာ။ဒါနဲ့အလိုက်ရတဲ့သူတို့ပြောကြတာပေါ့ဗျာ
။
သူတို့အနေရှိတယ်ဆိုတာကမှန်လေ။ဘလို့အနေရှိတာလဲဆိုတော့အတိမမလေးရှားမှာအများစုကျင်နေတာရခိုင်ပြည်ပဲကျင်နေတာ။ဒါထဲမှာမှဒီရခိုင်ကြီးကအတိမလေးရှားမှာအရင်ဆုံးကိုသူကအားအများဆုံးနဲ့နေခဲ့တာဆိုတော့သူကရခိုင်ပြည်ကများတာ
။လူ180ကျော်ကတော့မြဝတီလမ်းကနေပြန်ခဲ့ကြပြီးနောက်ထပ်20ကျော်ကတော့တချီလိတ်လမ်းဘက်ကနေပြန်ခဲ့ကြပါတယ်။နောက်ထပ်လည်းပြန်မဲ့သူတွေဟာဆက်သွယ်လာနေသေးပဲလို့လည်းပြောပြပါတယ်။အရင်တုန်းကတော့နိုင်ငံကုလက်မှတ်သက်တမ်းကုန်ပြီးနေရပြောင်းနေတဲ့သူတွေဟာမြန်မာတန်ယုံကိုဆက်သွယ်ပြီးပြန်ကြလိမ့်ရှိပေမဲ့အခုတခါမှာတော့အများဆုံးပြန်နိုင်ဖို့အတွက်အခက်အခဲတွေရှိနေတာကြောင့်လူပွဲစားတွေကနေတဆင့်မလေးရှားနယ်စပ်ထိုင်းနယ်စပ်တွေကိုဖျက်ပြီးမြန်မာနိုင်ငံကိုပြန်ခဲ့ကြတာဖြစ်တယ်လို့လည်းဥခိုင်ကြီးကဆိုပါတယ်။
မြန်မာတန်ယုံကအရင်ကဆိုရင်တော့ဗျာ overseas ဖြစ်တဲ့လူတွေကိုတွားပြီး CI ချောက်ပြီးတော့သူကဓမ္မပြုပြန်မယ်ဆိုရင်ဒီလက်မှတ်ကိုကိုယ့်ဘက်ဝယ်လို့ရတယ်သူကအဲ့ဒီအလုပ်သမားတွေကထိုင်းနယ်ဇက်ကတည်းကကယ်လီတွေနဲ့ချိတ်ဆက်ပြီးတော့ဒီညပြည်နယ်ဇက်ကိုပြန်လာတာအမှန်ဆိုရင်တော့သူကတစ်ခါမှမပြန်ဘူးအဲ့လိုလုပ်သမားတွေကသူပတ်စံပေးပြီးတော့ပြန်လာဟိုမလေးရှားအနာပိုင်းကိုပတ်စံပေးပြီးတော့သူကပြန်နေရနေနေနဲ့အခုတကအဲ့လိုပြန်ခွင့်တော့မရတော့သူကကျေလီပေါ့ဗျာအဲ့ဒီအငြင်းနဲ့ပူဆောင်နေတဲ့အာနာပိုင်မျိုးကိုသူကပတ်စံပြီးတော့နေဆက်ကိုပို့တယ်နေဆက်ကနေပြီးတော့ထိုင်းဘက်ခြံကိုခူးကူးတယ်ခူးကူးပြီးတော့ထိုင်းရပွဲသားတွေနဲ့အင်ဂျင်တွေနဲ့ချက်ပြီးတော့ဒီမြောက်ပြည်နယ်ဆက်ကိုအဲ့လိုတရားကို2500 8000 9000အဲ့လိုအစားအစာပေးပြီးပြန်လာတာ
နေရပြန်မြန်မာတွေနဲ့ပတ်သက်လို့မလေးရှားနိုင်ငံကမြန်မာတန်ယုံကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးလက်ရှိမှာတော့မလေးရှားအပါအဝင်အစ္စလမ်ဘာသာဝင်တွေအများဆုံးရှိနေတဲ့အင်ဒိုနီးရှားနိုင်ငံမှာလည်းမြန်မာတန်ယုံကိုမီးလောင်ဘုံးနဲ့တိုက်ခိုက်ခံခဲ့ရတယ်လို့မြန်မာအစိုးရကိုစန့်ကျင်ကောက်ကွက်မှုတွေလည်းရှိနေတာပါမလေးရှားနိုင်ငံမှာတော့မြန်မာလူငယ်တွေတိုက်ခိုက်ခံရမှုအပြီးမှာစိုးရိမ်စိတ်တွေရှိနေကြပါတယ်မြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနကတော့မလေးရှားကိုတရားဝင်ဆင်လွတ်တဲ့အလို့သမားပေါင်း2000ကျော်ရှိပြီးတခြားတရားမဝင်တဲ့နီးလန်းတွေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအလုံးပေါင်းမယ်ဆိုရင်မလေးရှားမှာမြန်မာအလို့သမား9000ထက်မနည်းရှိနေတယ်လို့လည်းပြောဆိုထားပါတယ်ရှင်